to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ23ရက် VOA American အသံရဲ့တင်းနှွေနေညပဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများတင်အောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျွန်တော်တားညူပါ။ Indonesia နိုင်ငံ Sunter ကမ်းမြောက်ဒေသတစ်လျှောက်ဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်လို့သေဆုံးသူအကြီးအတွက်ဟာခုထိဆိုရင် 222 ဦးထိတိုးလာပြီဖြစ်ပါတယ်။နောက် Syria ကနေပြီးတော့ American တပ်ဖွဲ့တွေပြန်အုပ်ဖို့တမန်တော် Donald Trump ရဲ့ရုတ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံကညမောင်းအဖွဲ့ရဲ့ American ထူးကူစလေယာယူကနေပြီးတော့နှုတ်ထွက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်း Bangladesh နေဆက်မှာတော့ဒီတိုက်ပွဲတွေဖြစ်ပြီးနောက်ပြတ်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာ Syria ကပြောပါတယ်။ဆရာဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူတင်ဆက်ပေးသွားဖို့ရှိပါရမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြည်နာဆင်မဲ့သတင်းလွှာတွေမှာတော့စစ်စီရင်နေမြေလိုက်တက်ဖက်ကစစ်စီရင်လေးလိုက်ရပ်ပေးမယ်ဆိုတဲ့ကြေညာချက်ပေါ်စစ်တပ်ရဲ့စီရေးပြဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေထားဖြစ်တယ်ဆိုတဲ့အကြောင်
းလေးလအတွင်းမှာအပြည့်ခက်ရဲ့စီရေးကိုမလုပ်နိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတဲ့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်။ဒီလေးလအပြည့်ကန့်တဲ့အပြည့်ခက်ရဲ့စီရေးလောက်တာက
UNSC ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်တာပါအပြည့်အစုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းသတင်းလွှာနဲ့အတူမြမရေးဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစရဲ့အပတ်စဉ်ကဏ္ဍတွေအပြင်အထူးစီစဉ်အနေနဲ့2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကပြန်ပြောလောက်စရာသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။ဒေသစံချိန်စနေနေ့နှောင်းပိုင်းချိန်တုန်းကအင်ဒိုနီးရှားနိုင်ငံစန်တာကန်နှောက်ဒေသတစ်လျှောက်ဆူနာမီရေလုံးလိုက်ကြီးတွေရိုက်ခတ်သွားခဲ့လို့တည်ဆုံးသူရေအတွက်ဟာ222ဦးထိလက်တလောကောက်ယူရထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်28ဦးပျောက်ဆုံးနေဆဲရှိတယ်လို့ Indonesia KBNI ရဲ့စီမံခန့်ခွဲမှုဌာနပြောကြားရသူကပြောပါတယ်အထိခိုက်အသေးပျောက်စီးရင်လက်တလောအချင်းချင်းကိုတက်ချက်ကောက်ယူနေဆဲဖြစ်တာမို့လို့စင်းဟာအခုထပ်ပိုများလာနိုင်ပွဲရှိတယ်လို့ Indonesia ချက်ရှင်ဒီပွဲကပြောပါတယ်စနက်ကမြောင်ဒေသမှာရှိကြတဲ့ Sumatra ကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသ၊ဂျဗာကျွန်းရဲ့ Saram နဲ့ Padagan ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့ Indonesia နိုင်ငံ KBNI ရဲ့စီမံခန့်ခွဲမှုဌာနပြောကြားရသူကဆိုပါတယ်အင်ချီယာပေါင်းများစွာနောက်ဟိုတယ်ကိုလုံးတင်မော်စီ350ကျော်နဲ့တူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ပြောပါတယ် Indonesia ဒေသရဲ့စံချိန်မနဲ့ဒီစနေနေ့မနဲ့9နိုင်အချိန်မှာခရကတိုမိတော်ပေါက်ခွဲပြီးတဲ့နောက်ချင်းတူတင်းမှာ9နိုင်ခွဲလောက်အချိန်လောက်မှာဆူနာမီဆိုင်းရက်ခတ်ခံခဲ့ရတာလို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါတယ်ခရကတိုမိတော်ပေါက်ခွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာမြေပြိုရာတွေဖြစ်ပြီးတော့အဲဒီကနေပြီးတော့ဆူနာမီလှိုင်းဖြစ်တယ်လို့တချိန်နဲ့လာပြီးနေဖြစ်တာမို့ဒီအတက်နယ်ပါပေါင်းပြီးတော့ခုလောက်ထိပြင်းထန်တဲ့ဆူနာမီဖြစ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲ့ရာသီဥတုနဲ့ဘူမိယူပဆိုင်ရာလေးလိုက်ဌာနတခုကကြေညာပါတယ်နောက်ဒီအင်ဒိုနီးရှားဘူမိပိဒါဌာနကတော့ဒီခရကတိုမိတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါရယ်အဲဒီမှာပြီးခဲ့တဲ့ဂျွန်လကတည်းကမိတောင်ပေါက်နေတာဖြစ်ပြီးတော့တိထက်ပြင်းထန်တဲ့အချိန်မှာတော့ဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါရယ်အခုဖြစ်သွားတဲ့ဆူနာမီကြီးရေလှိုင်းရဲ့အမြင့်ဟာသုံးပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါရယ်ဘန်ဒန် KI ဟာအဆိုးဆုံးဆူနာမီလှိုင်းတန်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရယ်ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလူငလင်ကြောင့်မလို့ဆူနာမီလှိုင်းဖြစ်ခဲ့ဘူးပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့နယ်စပ်တိုင်းတည်ဆောက်ရေးရမုံငွေဘတ်ဂျက်အတွင်းပေါဝင်နိုင်ရေးအတွက်လွှတ်တော်နဲ့သမ္မတကြားအပြန်အလှန်ဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရရန်လျာတွေဆိုင်လိုက်တာအခုဆိုရင်ဒုတိယမြောက်လေးကိုရောက်သွားပါပြီအထက်လွှတ်တော်အနေနဲ့လည်းဒီသမ္မတ26ရက်နေ့ခြားသာပြည်နေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ချဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်။ဆူရလေပတ်မှုတွေရဆိုင်မသွားရတဲ့တောက်ကြနေညသကောင်ချိန်မတိုင်ခင်မှာလွှတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလိုအမေရိကန်ဆူရရန်နီယာ၄ဘုံတစ်ဘုံရဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါ။ဒါကြောင့်ပြည်တော်စုဆူရဝန်ထမ်း၈သိန်းလောက်ရဲ့အလုပ်တွေရနာထားလိုက်ရတာမှာထပ်ဝက်လောက်ဟာမရှိမဖြစ်အရေးပေါ်အလုပ်ဆင်းရမဲ့ဝန်ထမ်းတစ်ဝက်လောက်ပါနေတာကြောင့်အဲ့ဒီလူတွေဟာလာစားမြူပဲအလုပ်ဆင်းကြရမှာဖြစ်ပါတယ်။ဒီထဲမှာတော့ဗီမြန်မာပိုင်းနဲ့တခြားဗီတန်လွှင့်ဌာနတွေလည်းပေါင်းပါတယ်။တက်လွတ်တော်လူများစုကောင်းဆောင်မစ်မကောရောကတော့တနင်္လာနေ့လွတ်တော်ခဏတွေ့ဆုံဖို့ရှိကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူး။စနေနေ့စောပိုင်းတုန်းကတော့မက္ကဆီကိုနယ်စပ်မှာတိုင်းဒီဆောင်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိရေး Republican လွတ်တော်အမတ်တွေနဲ့ Trump အမျိုးတော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ Nether Rajni to Kulon is how you draw suitable American dollar. Nasay billion law conja melu, come on Tajama.
Syria can be American Tafuri, Piano Pu, Tama Donald Trump, Yochi, Sumbia Chaku, Kangode Dine, IS Nini, Ningregan Yuman Pesaya, American Tukusle, Break Megol Ha, Yarugani Bio Nokta Tavale, Mr. Megol Ha, Yarugani Nokta Muha, Jasabala, those at Dini Masabu, that winning Melu, American AJ Tanaga, Sinirunga, Tobia Mare, Mr. Megol Ga, do a winner you see good to Nokta Dana, but the immediate Zampura will be Trentana Yashi Gavare. Salemaro Tama Ye Michaginunga Sumpia Chaha Tonusia Pidalue Taha Muara Yia Lua Pyongyang Highlight Sanai Dale Pidalu Yware. Dito America Mahame let to ever to go Wiwa Twazibido. Taipura Maletushi need a letter in Nine Blue Salu Amle, Chusa to Papilamle, Masinza de Onlo Show Tri Twazi Relu let to Gajiware. To no Tamuna Patalu Tamar Trip Tamar Tranga to Tama Jira Garo. Brett Megood, Tamara Obama ga 2005 ခုနှစ်မှာခံခဲ့တာဖြစ်ပြီးသူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လတည်းမှာသူယာရုကထွက်မှာဖြစ်ပေမဲ့လို့ကြိုပြီးတော့အနားယူသွားတာလို့လည်းဆိုပါတယ်။ ISO အနိုင်တက်လိုက်နိုင်ပြီလို့ကြေညာပြီးတော့ Syria ကနေပြီးတော့ American တပ်ဖွဲ့ဝင် 2000 ပြန်ရုပ်ဖို့တမရကမိတ်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံလုံးရုံးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ကာကွယ်ရေးဝန်ကြီး James Mattis ယာရုကနေပြီးတော့နှုတ်ထွက်သွားလို့မကြခင်မှာပဲအခုထူးကိုယ်စားလှယ်ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုလို့ဖြစ်လာတာပါခင်ဗျာ။
ဒီနေ့နိုင်ငံမှာရောင်မြန်အင်ဂျီဝါဝတ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေမနေ့စနေနေ့ကဗရင်းမြို့ရဲ့ထင်ကြီးရောင်စလီသေးလမ်းမကြီးပေါ်မှာထိတ်တိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကဆန္ဒပြတဲ့သူရေတွက်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းတွေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်။ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကယ်စီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်။ရဲရစီတယောက်ကဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပါမယ်။ပြစ်တော်မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်။လောင်စာဆီတွေအပေါ်အခွန်တိုးကောက်ခဲ့တာနဲ့ပတ်သက်ပြီးတော့အနုမ18ရက်နေ့ကစလို့ပြည်သူနိုင်ငံတော်ဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်သက်လိုက်ရှိသွားပြီဖြစ်ပါတယ်။ပြည်သူနိုင်ငံတော်စနေနေ့ကဆန္ဒပြတဲ့သူဦးရေဟာ 38,000 လောက်ရှိပြီးတော့ Paris မြို့မှာတော့ 2,000 လောက်ရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။နိုမာ18ရက်နေ့ဆန္ဒပြပွဲစတင်တုန်းကတော့တိုင်းနိုင်ငံလုံးဆန္ဒပြတဲ့သူဟာ 38,000 ရှိခဲ့ပြီးတော့ပဲပြမှာတော့4000လောက်ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတပ်ဖက်နိုင်ငံဘက်ကအမည်မသိသေနာသမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာစစ်အသင်းစာတွေမှာဖော်ပြပါတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနေဆက်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတပ်ဖက်နိုင်ငံဘက်ချမ်းကအမည်မသိတပ်သက်သမားတွေကပြစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီရဲတပ်သားအောင်ကျော်တက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်။မျက်နှာလက်မောင်းနဲ့ခြေောက်တွေမှာဒဏ်ရာရပြီးတော့သူတေဆုံးခဲ့ရတာကိုတွေ့တယ်လို့ဖော်ပြပါတယ်။တိုက်ပွဲတွင်မှာတော့အခြားရဲတပ်သားတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းမောင်းတော်မျိုးနယ်တွင်မှာဒေသခံရခိုင်တိုင်းရင်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းနေမင်းရှင်းလင်းရေးဆက်စင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။ဗီဒီယိုကရရှိတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချုပ်ဒီမွတ်စလင်ကြီးရွာတဲ့ဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီအတွက်လည်းဒေသတွင်းမှာဒေသခံမွတ်စလင်ရွာသားတွေရောရခိုင်တိုင်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုကဒီချင်းတွေပေါ်မှာစိုးရိမ်မကင်းဖြစ်နေကြပါတယ်။2018ခုနှစ်အာဆာကျန်းဖက်တက်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင့်ချုပ်ဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါ။ဒီအတွက် Ranger ဒုက္ခသည်တိတ်နဲ့ချီပြီးတော့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ရဲ့ဒီလိုရကြောင့်ဒါဟာရင်းကြော်ရီအပေါ်မျိုးတုံးတက်ဖြတ်မှုဖြစ်တဲ့ဆိုပြီးတော့ American အောက်လွှတ်တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှလည်းမြန်မာစစ်တပ်ပေါ်မှာရည်ရွယ်မှုတွေတော်များရှိနေပါတယ်ခင်ဗျာ
။ Britain နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်းသုံးရတာရဆိုင်သွားစေခဲ့တဲ့ drone ရဲ့လွတ်တယ်မှုနဲ့ဆက်နွယ်သူအမျိုးသားတစ်ဦးနဲ့အမျိုးသမီးတစ်ဦးကို Britain ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်လက်တွေကိုမပေါ်ဝင်ပေမဲ့လည်း success ရဲဌာနကမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အဲ့ဒီ drone ရင်လွတ်တဲ့သူနှစ်ဦးကိုတောက်ကြနေနောက်မှန်းကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေကြောင်းနဲ့လေဆိပ်နီး drone ရင်နဲ့နောက်ဆက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ drone ရင်နဲ့နောက်ဆက်မှုကြောင့်လေရင်အတက်ဆင်မလုပ်နိုင်တော့ပဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလို Christmas နဲ့နှစ်သက်ကူအားလည်းရမှာခီးသွားတိတ်တဲ့ချီဟာလေဆိပ်မှာပဲတောင်းတင်ခဲ့ကြတာဖြစ်ပါတယ်။
ဘော်ရူးနေကလေးကရဆိုင်ကနေလင်းတဆင်းလေးကိုတော့တောက်ကြနေမှာတစိမ့်တပိုင်းပြန်ဖွင့်ပြီးတော့နောက်သိမ့်ကြခင်မှာပဲဒရုန်းနဲ့ထပ်မံနောက်ဆက်တဲ့အတွက်လင်းခီးစင်တွေလည်းထပ်မံရဆိုင်ခဲ့ပါတယ်တောက်ကြနေညနေပိုင်းမှာတော့၄စိတ်ကိုပြန်ပြီးတော့ဖွင့်နိုင်ခဲ့ပါတယ်ခင်ဗျာ နစကုံကြီးရဲ့ဥက္ကဋ္ဌဟောင်းကာလုစ်ဂုံးစ်ကိုတိုကျိုတရားရုံးတစ်ခုကနေပြီးတော့တနင်္ဂနွေနေ့ကနောက်ထပ်ဆေးရက်ထင်းသိမ့်ဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့်ခရစ်မတ်မာရော့10ပန်တရားဒီတရားရုံးရှိနေရည်ရဲ့နောက်ထပ်ဆွဲချက်တစ်ခုကိုထပ်မံရင်ဆိုင်ရပါတယ်သူရဲ့ကိုယ်ပိုင်ယင်းနှိမ့်နှုတ်နိုင်မှုဒေါ်လာ16တန်းဆုံးရှုံးတဲ့နေရာမှာနစကုံကြီးကိုလွဲသုံးစားလုပ်ပြီးတော့ ကိုကိုကြီးကူတာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွေမှာစုံစမ်းတွေ့ရှိခဲ့တယ်လို့နစ္စန်ကုမ္ပဏီကပြောပါတယ်။
ဒီတဲ့နိုင်ငံသားကွန်ဆာဂျပန်ကုမ္ပဏီတစ်ခုရဲ့ရှစ်ဆဘပနိုင်ငံသားဒီထိတ်တန်းအကြီးအကဲတယောက်ဖြစ်ပါတယ်။1996ခုနှစ်ပြည့်နှစ်ကုန်ပိုင်းကနစ္စန်ကုမ္ပဏီကိုရောက်လာတဲ့ကွန်ဆာဒီဝါလီခန်ရစေဖြစ်နေတဲ့ကားကုမ္ပဏီကိုကဲတင်နိုင်ခဲ့သူဖြစ်ကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပါတယ်ခင်ဗျာ။
VOA ကနေခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်နာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA burmese news မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှတဘုတ်ကိုတင်ဆက်ပေးခြင်းပါတယ်။ စစ်စီရေးနယ်မြေလိုက်တပ်ဖက်ကစစ်စီရေးလေးလရက်ပေးမယ်ဆိုတဲ့ကြေညာချက်အပေါ်စစ်တပ်ရဲ့စီရေးဗျူဟာတည့်ရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေအထားဖြစ်တယ်လို့ UNFC ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်အရကပြောဆိုလိုက်ပါတယ်။အစိုးရဘက်ကငြိမ်းချမ်းဦးဆောင်ဖော်ဆောင်နေချိန်စစ်တပ်ရဲ့ထုတ်ပြန်ချက်ဟာစစ်တပ်နဲ့အစိုးရကြားကွဲလွဲမှုကိုဖော်ပြရရောက်တယ်လို့လည်းဗမာပြည်ကွန်မြူနတီပါတီကတုံ့သက်ပါတယ်။အပြစ်ရကာလလေးလကျော်လွန်သွားချိန်ဖြစ်လာနိုင်မယ်အလားလားတုံ့သက်ချက်တွေကို
မဆုမွန်ကစူးစီးတင်ပြပေးထားပါရဲ့ရှင်။စစ်စီရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုများအလုံးကို2021ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်စစ်တပ်ရဲ့စီးရေးဗျူဟာတရက်အနေနဲ့တတိထားဆောင်ကြည့်ကြဖို့လိုတယ်လို့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ပြောခွင့်ရကပြောဆိုလိုက်ပါတယ်။စစ်တပ်ရဲ့အပြစ်ရထုတ်ပြန်ချက်ထဲမှာစစ်တိုင်းဒေသတချို့မပါဝင်တာနဲ့နောက်တိုင်းရင်းသားဒေသတချို့မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အခြေအနေကို UNFCA ပြောခွင့်ရလဲဖြစ်ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုလဲဖြစ်တဲ့ဦးထွန်းစောကခုလိုပြောပြပါတယ်။တက်မတော်ရဲ့ဟိုထုတ်ပြန်ချက်နဲ့တက်မတော်ကျွန်တော်တို့မြင်တာကတော့တော်တော်လေးကိုပေါ့လေနော်ဒီသတိထားပြီးစောင့်ကြည့်ရမယ်အနေအထားဖြစ်ပါတယ်။
တကယ်တော့ရေနှုန်းကလည်းကြည့်ရတူကဒီလိုဟိုရေစက်တစ်ဖက်မီးမုတ်တစ်ဖက်ပေါ့လေနော်ဒီလိုမျိုးဟိုတစ်ဖက်ဆိုင်ရာအရာပေါ့အစီအရာဒီနည်းပြဟာတွေကစားတာတွေရှိပါတယ်ဒီအခုပြည့်ခရရဲ့စီးလုတ်တယ်ဆိုတာကအကန့်တက်နေပေါ့လေနော်ဒီလာအတွင်းမှာကချင်ပြည်နယ်ရှမ်းပြည်ကိုပဲသူတို့လုတ်တာဖြစ်တယ်အထူးသဖြင့်ဒီစစ်ဖြစ်နေတဲ့ကျွန်တော်တို့ရခိုင်ပြည်နယ်ရှိမယ်နောက်ပြီးတော့ဒီ မှာဖြစ်တယ်။ဒီပိုင်းထဲမှာကျွန်တော်တို့ကဆိုင်ကြီးထဲမှာအစစ်စီရေးပို့ပြီးတော့မှတိုးမြင့်လှုပ်ဆောင်နေတာတွေတွေ့ရတယ်ပေါ့နော်။ဒီဟယ်လီကော်ပတာနဲ့ဝေဟင်ကနေပြီးတော့မှအဲပြစ်ခတ်တိုက်ခိုက်မှုတွေလုပ်တာတွေလည်းတွေ့နေရတယ်။တစ်ဖက်ကစိုးရင်ပိုကောင်းတဲ့လက္ခဏာတွေကိုကျွန်တော်တို့ကပြသနေသလိုဖြစ်နေပါတယ်။
အထူးသဖြင့်အပြစ်ရကာလ၄လအတွင်းစစ်တပ်ဘက်ကဆောင်ရွက်နိုင်ခြေတွေနဲ့၄လကျော်သွားခြင်းဖြစ်လာနိုင်မယ့်အလားအလာတွေကို UNFC ပြောခွင့်ရကအခုလိုရှုမြင်ပါတယ
်။၄လအတွင်းမှာအပြစ်ခတ်ရစီရေးကိုမလုပ်နိုင်ဘူးဆိုရင်ပေါ့။ဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်။ဒီ၄လအပြစ်ကန့်သက်တဲ့အပြစ်ခတ်ရစီရေးလုပ်တာကတကယ်ကြီးကြီးရေးဘက်ကိုဥတည်သလားပေါ့နော်။ကျွန်တော်အဲ့ဒါကိုကြည့်ချက်တဲ့အခါမှာကြီးကြီးရေးဘက်ကိုအလေးမရှိသေးနဲ့ပေါ့လေနော်။စီရေးဘက်ကိုများနည်းနည်းအလေးရှိနေတဲ့တံကိုကျွန်တော်တို့ကအဲ့လိုမျိုးခံစားမိတယ်ပေါ့လေနော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ပွဲချောချဖို့နဲ့ဒီစစ်ပွဲအနေထိုင်ုံတွေကိုအလုံးစုံရပ်တန့်လိုက်ဖို့အတွက်ကနိုင်ငံရေးအရအဖြေချဖို့ပဲအဓိကအရေးကြီးပါတယ်နော်တက်ချင်းကြီးစကားပြောတာကဒါကျွန်တော်တို့ကဒီအလားအလာကတော့တိတ်ကောင်းမယ်လို့မမြင်ဘူးပေါ့နော်အခုကလူထုရဲ့အများစုနော်ဒီလုံခြုံရေးကိုရထားတဲ့ NLD အစိုးရကနေပြီးတော့မှဦးဆောင်ဦးရဲ့ပြုဖို့လိုလိမ့်မယ်NLD အစိုးရရဲ့ဥစ္စာဥယျာဉ်ပြုမှုအောက်မှာဓာရီကိုလုံးမပဲပြည်လည်နိုင်စရာအကြောင်းရှိမယ်။ NLD အစိုးရဘက်ကနေပြီးတော့မှဒီ
ကြောက်ကိုဥထောင်ပြီးတော့မှလုပ်ဖို့တင့်တယ်လို့ကျွန်တော်တို့ကမြင်တယ်အခုလိုမျိုးတက်ဖက်ကအပြည့်ရဲ့ဂျင်ညာချက်ထုတ်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရဲ့လုပ်ငန်းရှင်တွေမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံဘက်ကလည်းကြိုးကြောင်းသဘောထားထုတ်ပြန်ပါတယ်အခုလိုစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့မြန်မာနိုင်ငံရဲ့လုပ်ငန်းရှင်တွေတရုတ်ရဲ့ပါဝင်မှု နေနဲ့ထုတ်ပြန်တာတော့မဟုတ်ပဲနဲ့အဲကာကွယ်ရေးဦးစီးချုပ်စီကနေထွက်လာတဲ့ဟာစစ်တပ်နဲ့အစိုးရနဲ့တတိတနန်းကြီးဆိုတဲ့အလေးပဲမျိုးများဆောင်းနေသလားပေါ့လေအဲ့ဒါစဉ်းစားချက်တစ်ခုပေါ့နောက်တစ်ခုကကိုရဆဲတာကလေးလပဲလို့ပြောတယ်နော်အဲ့တော့အပီးအပြက်ဆိုတဲ့အလေးပဲမပါသေးဘူးနောက်တစ်ခုကအဲ့လေးလအတွင်းဘာလို့မှလဲဆိုလို့ရှိအောင်မပြောတော့ကျွန်တော်တို့စောင့်ကြည့်သေးတာပူကောင်းတယ်လို့ထင်တယ်ပြုတ်ပြီးရတော့သူ့အကျိုးစီးပွားရည်ဒီငယ်ဆက်တစ်ချောင်းလုံးကသူ့အကျိုးစီးပွားရည်အများများတာကိုဆရာအထူးသဖြင့်သူတို့ရဲ့အဲ့ဒီ OBOR ဆိုတာလည်းရှိနေတဲ့အခါကျတော့ဒီဟာကိုသူတို့အတက်နိုင်လို့ပါဝင်မှာပဲပါဝင်ခဲ့တာလည်းကျွန်တော်တို့အားလုံးသိနေကြတယ်ဟာပဲခုနကကျွန်တော်ပြောသလိုပဲခဏတော့စောင့်ကြည့်နေစီချင်သေးတယ်ဟိုအဝန်သာမစော့ဘူးလို့တို့ထင်ပါတယ်
တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့လေးလာကြအပြစ်ရထုတ်ပြန်ချက်အပေါ်မှာလဲ KIO ကချင်လူမျိုးရေးဖွဲ့ဗဟိုကော်မတီဘက်ကတည်တန်းခိုင်မြဲတဲ့ငြိမ်းချမ်းရေးပေါ်ထွန်းလာဖို့အထောက်အကူပြုနိုင်မဲ့အလားအလာကောင်းဖြစ်မျှော်လင့်ကြောင်းသဘောထားထုတ်ပါတယ်တမတော်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရဆဲကြောင်းကြေညာပေးစီလိုကြောင်းနဲ့ပြည်တွင်းစစ်ကိုနိုင်ငံရေးအနေနဲ့ပဲဖြည့်ရှင်းလိုတဲ့အတွက်တက်တာဝန်ရှိသူတွေနဲ့ KIO တို့ကြားယင်းဤပွင့်လင်းစွာအသေးစိတ်ဆွေးနွေးဖြည့်ရှင်းသားဖို့ဆန္ဒရှိကြောင်းကိုလည်း KIO ဘက်ကဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးတော့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံဘိတ်တဝဲဒေတာငါးလုံငန်းကနိုင်ငံဝင်ငွေတွေအများပြားရှာပေးနေတဲ့ဒေတာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကောင်းမွန်တဲ့အခြေခံအဆောက်အဦတွေမရှိလို့အိမ်နီးချင်းထိုင်းနိုင်ငံကဝယ်မဲ့သူတွေအပေါ်မှာမှီခိုနေရပြီးငွားဖမ်းလုပ်ငန်းထင်သလောက်ခရီးမပေါက်ဖြစ်နေရပါတယ်ဒီအကြောင်းကိုဒီသတင်းပတ်အတွက်မြမရေးဆွေးနွေးခန်းအထူးစီစဉ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဒီရဲ့ထူးခြားတဲ့ပြည်ဝင်အထားရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖန်းလုပ်ငန်းဖြစ်ခဲ့တာပါထူးသဖြင့်ဘိတ်ဒဝဲနဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထန်းနေငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆန့်ဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအိန္ဒိယချင်းထန်းနေငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထန်းနိုင်ငံဘက်ကအဝေရက်သွားတဲ့အချိန်မှာတချိန်ကငါးဖန်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြန်မာ International Fish Ocean Market မြန်မာနိုင်ငံကငါးလေလံဈေးကြီးဟာလုံးဝရပ်ဆန်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပစ်ပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္ဒာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်။
ပိတ်သွားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါဟိုကျွန်တော်ထိုင်းမှာအရေးခင်းပြတဲ့အခါကျတော့ထိုင်းငါမွေတော့ရတဲ့ချိန်မှာကျွန်တော်တို့ကငါဝယ်ပို့လိုက်တဲ့အနေအထားမှာခက်ခဲရှိသွားပါတယ်ခင်ဗျာဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လို့ဝယ်နိုင်တဲ့အနေအထားမှာလည်းလောလောဆယ်အနေအထားမှာသိမရှိကြောက်ပေါ့မရှိကြတဲ့အတွက်ကျွန်တော်တို့မှာငါဖမ်းအောင်ဒီလာရောက်မဲ့ seller တွေကငါ့ကိုရောင်းချောက်ဖို့အတွက်အစမှခက်ခဲရှိလာခင်ဗျာ
ဒီရင်ဝယ်ယူစားပေးမှုကြတော့ကျွန်တော်တို့ဒီမှာဝန်ထမ်းရဲ့ဖနေရခင်လုံးလောက်များရှိတယ်လို့ပြောလို့ရ
လင်း 25% လောက်ရှိတယ်ခင်ဗျာ
။ဟုတ်ကဲ့
25% ဆင်းနေပိုင်းကဟုတ်ကဲ့ကန်ဝေးသွားပါတယ်ခင်ဗျာ
။အော်ဟုတ်ကဲ့
။အဲ့လောက
်ဆိုတော့ဒီနေ့ဒီနေ့ဒီရီလက်ပတ်နေတော့ကျွန်တော်တို့ဘယ်လောက်လောက်များလက်ခံသိနိုင်တယ်လဲတိုင်းဒီတိုင်းနေနေပေါ့
။ဒီတိုင်းနေလို့သိမယ်ကျွန်တော်တန်နေရာထည့်အောင်ကျွန်တော်လက်ခံနိုင်မှာနေ့တနေ့ကိုနေရာတန်အထည့်ကိုကျွန်တော်တို့ကဟိုတိုင်း marketing မှာ option လုံးနိုင်ပါတယ်ခင်ဗျာ။အဲ့ဒါလုံးနိုင်ပြီမယ်ငါကလူစလောက်ကျွန်တော်တို့မေးရရှိခဲ့ခင်ဗျာ။လိုင်းတန်20 30အဲ့50အမြင့်ဆုံးမှာပဲရာနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှာကျွန်တော် staff တွေကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကတအားမြင်လာတယ်ကျွန်တော်ဒီလာစားတွေပေါ့ salary တွေဒီဟာမြင်လာအခါကျတော့လုပ်ငန်းကြီးကအကောက်ထက်ပိုမှုကပြည်ချင်းဘာဖြစ်လာမလဲရောင်းငွေနဲ့ဝင်ငွေနဲ့မမြန်မတဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရောက်မဲ့အနေအထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငါးလီလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လည်ကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်။
ကျွန်တော်စက်တင်ဘာလမှာပြန်လည်ဖွင့်လှစ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ။ ไอ้ตีนเส้นไหนบทเป๋กูที่ ready ขึ้นไหนบทเท่กูจันทร์ดูที่เอเบล่าเนี่ยสวาบีรอโอเนี่ยออกัสต์กูจันทร์ดูว่า maintenance บ่ที่เอขานูบารูจันทร์ดูว่าที่เยรู electricity รู้โอเนี่ยว่า fresh water อะไรว่า ready พี่เอาซีซั่นนี้มาแล้วครับ
มูลากาสเตมาลาเลยเรามาเปลี่ยนพื้นไหนบทซีซั่นแก่ไปไหมหรือว่าเต็มตีนเส้นมูรีมาปีไหนแก่ได้จังเฉยมีพื้นไหนแก่เจมิชิบ่าวแต่ไปไหมในงานการงานเรื่องเซียมันยังได้รายจ่ายดอทเทเทวิงาဒီငားလီလန်ဈေးကိုလာမဲ့နစ်ဆန်ဘိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရပိုင်းအတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်။ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ value added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတန်ဖိုးမြင့်ကုန်ကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ဒီငားလီလန်ဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လည်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါ။အဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ငါးလီလန်ဈေးအတွက်လိုအပ်တဲ့ယင်းနည်းမြုံနှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာယင်းနည်းမြုံနှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းယင်းနည်းမြုံနှံထားပြီးဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာငါးလီလန်ဈေးအတွက်ပြည်ပကယင်းနည်းမြုံနှံမှု60ရာခိုင်နှုန်းမြန်မာအစိုးရငါးလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းအနှံ့လုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘေးမျိုး88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်ဒီလီလန်ဈေးပါနိုင်ငံတော်က30ရာခိုင်နှုန်းဆက်ရပါဝင်တယ်လို့ပြောတယ်ဒါကြောင့်ဒီလီလန်ဈေးရပြဖွင့်မယ်ဆိုရင်တော့နိုင်ငံတော်ကဝင်ဝင်များရအများကြီးရမယ်နောက်ထပ်အပြင်လူတွေလည်းအလုပ်ကိုင်ပြန်လာလူများလာလီလန်ဈေးနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးပဲစီးပွားရေးစနစ်အရအပြိုင်ဆိုင်ရတော့ရှိမှာဒါပေမဲ့ဟိုစနစ်တကျပေါ့တော့နိုင်ငံတော်ကဘယ်ကဘယ်လိုနီးလန်းလဲဆိုနိုင်ငံတော်အပေါ်ပုံရနိုင်တယ်အဲ့ဒီနီလောင်းအပုတ်ကြည့်နေတယ်နော်ဒါပြင်ရေးကြည့်တဲ့အချက်ကဟိုဥပဒေစီရင်စစ်ကအတိုင်းနော်ဒီလိုလဲလက်ခံနိုင်တဲ့နိုင်ငံတကာလဲလိုက်နာနိုင်လက်ခံနိုင်တဲ့စစ်တေစံညိုးနေတယ်လောက်တဲ့ဟာတော့ပုံကြည့်နေတယ်ဒီပဲစီပွားကြီးကတော့အပြိုင်ရှိမှာပဲသူ့များပေါ်လဲပဲဥပဒေကိုဥပဒေစီကံလိုက်နာတဲ့နေရာနော်နိုင်ငံတကာရဲ့နိုင်ငံတကာလဲလက်ခံသိမှတ်ပြီပဲဟာမျိုး
နိုင်ငံကငါးလီလန်ဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့985ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီးကျန်25ရာခိုင်နှုန်းကတော့ပြည်တွင်းဈေးကွက်ကိုတင်ပို့တယ်လို့ဆိုပါတယ်ဘေးမြို့ရဲ့နိုင်ငံကငါးလီလန်ဈေးဟာတစ်ချိန်ကတစ်နေ့ကို5တန်ချိန်200အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကငါးလီလန်ဈေးကြီးပိတ်ထားရပြီးလက်ရှိအချိန်ထိဖန်ထားသမျှငါးတွေကိုထိုင်းနိုင်ငံဘက်ကကုန်ကြမ်းအဖြစ်နဲ့ကုန်တင်ပို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တိကျငါးလီလန်ဈေးအစ်တစ်ခုတိစောက်ဖို့ငါးလုံငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့ဒီနေ့နိုင်တိုင်းဒေတာကြီးငါးလုံငန်းအဖွဲ့ချုပ်အတွင်းရေးမှူးဦးသက်စိုးက VOA ကိုပြောပါတယ
်ကျွန်တော်ကဟိုဒီကဘိတ်ကဖန်တဲ့ငါးတွေအလုံးကိုကျွန်တော်ကဒီယူရီးယားပေါ့နော်ရနှောင်းအတိကပို့နေရပို့နေရတာလည်းကျွန်တော်ကဘာနဲ့ပို့နေရလဲကုန်ချမ်းနေပဲပို့နေရကျုံစီမှာအိတ်ခမ်းစက်ရုံလည်းမရှိသေးဘူးငါးလီလန်ဈေးပွဲမရှိဘူးစင်ရှိဘူးဆိုတော့ကျွန်တော်ကဟိုအခန်းဆေးကိုလည်းမရှိတော့ကျွန်တော်အခုရေလုံသားမြတ်နဲ့ကျွန်တော်ဒီရေလုံငန်းရှင်တွေစူးစီးပြီးတော့ကျွန်တော်ကဒီငါးလယ်လယ်လန်ဈေးတစ်ခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါငါးဈေးလက်အတွက်ကျွန်တော်ကပထမတော့တထားလိုတာပါနော်ငါးတထားလိုတယ်ပြီးတော့ဒုတိယဆေးကတော့အခန်းဆေးရုံလေးပေါ့အခန်းဆေးရုံတော့ရေရှိရုံကျွန်တော်ကငါးနှစ်စီမံခဲ့တာတော့လုပ်ပါဦးတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တထားကိုကျွန်တော်ကနည်းနည်းလောက်တော့ပြန်တထားပြီးအောင်ဆောင်မယ်ဒီငါးလယ်ဒီအလုံးကိုလည်းကျွန်တော်တို့ဖွဲ့စည်းရစူးစီးပြီးတော့ငါလေးရှင်အားလုံးလည်းကျွန်တော်တို့ကြိုတင်ညီနိုင်ပြီပါလေတို့တို့လည်းသဘောတူပါတယ်ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်တို့ဟိုကုမ္ပဏီတစ်ခုဖက်လိုက်မှာပေါ့အဲ့ဒီကုမ္ပဏီနဲ့ကျွန်တော်တို့လုပ်မယ်ငါလည်းငါဟိုငါစီးလုပ်မှာပေါ့နော
်ငါလီလန်စီးအစ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းတာရီတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငါလီလန်စီးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတနင်္သာရီတိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလာတန်းဦးဆောင်ပြီးလက်ရှိငါးလီလန်ဈေးဘေးမှာနိုင်ငံတကာအဆင့်မီငါးလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်။ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငါးလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငါးလုံငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စရာအခြေအတင်ညှင်းခုန်စရာကိစ္စရဖြစ်နေပါတယ်။မြန်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငါးလီလန်ဈေးတစ်ကိစ္စပဲဖြစ်ပါတယ်။တစ်ဖက်မှာတနင်္သာရီတိုင်းငါးလုံငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငါးလီလန်ဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မ
မြင်းရအတွက်ပါမေးကြဖို့စောင့်နေတယ်လို့ဥသက်ဆိုးကပြောရေးကိုပြောပါတယ်။တန်ရရဲ့ဟိုပါခွပြပါတယ်လို့သူတို့ကလည်းဟိုမြင်းများရှိတဲ့ကောင်းနေပါမယ်။ဒီကျွန်တော်တို့ကဒီလက်တော့ကိုယ်စလဲတွေရလဲငါးစက်တစ်ခုနှစ်ခုတစ်ခုညားတွေကောင်းနေပေါ့။ညားလေးကျဆိုင်မှုရှိလာမယ်။တယောက်တည်းဆိုကျဆိုင်မှုမရှိဘူး။မြင်းများရှိရင်ဒီကလက်တော့ကိုယ်စလဲတွေလဲတိုင်းတိုင်းလက်တော့ကိုယ်စလဲတို့ဒီအမျိုးသားလက တယ်တခုတည်းလုပ်ရင်သူကသူသူစိတ်နေထားလို့ရတယ်မြန်မြန်လုပ်နိုင်တယ်ကောင်းတယ်ပေါ့သူတို့ဟိုဟာနိုင်ငံတော်တမန်တော်ဒီလာတယ်သူကဘောနာဒီလက်ထုပ်လုပ်နေတဲ့ညီဥပဒေနဲ့ညီလက်ဖို့ကျွန်တော်တို့ဒုတိယတမန်တော်ဒီလာတော့လဲလမ်းညွှန်ခက်ပါတယ်ဟုတ
်က
ဲ့ဥပဒေနဲ့ညီလက်ထုပ်လုပ်နေတဲ့ညီစာပြပို့ချင်50စိတ်ကစားဦးနဲ့
နိုင်ငံတော်အစ်စ်မီအစ်စ်နဲ့ငားလီလန်ဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မီအောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖမ်းစရာငားရှာနေရင်တော့အဲ့ဒီလေလံဈေးတွေဟာလည်းအလုံးမဖြစ်ပဲအရင်လိုပဲပြည့်ပြည့်ရမယ်ကိန်းဆိုင်နေပါလေဒါကိုပဲငါဖမ်းသမားတွေဘက်ကစိုးရိမ်နေကြတာပါငါဖမ်းမှုအတွက်ဒီဇယ်ဈေးတွေတက်လာပြီမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖမ်းစရာငါလည်းတဖြည်းဖြည်းရှားလာနေပြီလို့တငါတဲ့တွေဘက်ကညှဉ်းညူနေကြပါပြီတငါတဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငါဖမ်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုယ်တိုင်တသက်လုံးငါဖမ်းလုပ်ငန်းလုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါလေ
ငါဖမ်းလူတွေများလာတော့တမဟာပစ္စည်းအောင်ရှာပွားလာတာ
ငါးသေးရောတက်လာရောင်းရတာဟောဟိုကြာလာတော့လေငါးရှာလာတော့ဈေးပို့ရလာ
မရောရောတစ်စစ်တစ်စစ်ပဲတက်ရင်ငါးသေးရရေရပစ္စည်းအောင်ဈေးနေပြီးတော့တော့ပစ္စည်းအောင်ဈေးတက်ရရှိသေးကူအတက်ရင်ဆိုတော့
ဈေးမတက်တာဘယ်လောက်ကြာလဲငါးသေးရ
ဟောဈေးကျော်နှစ်ကျော်ကြီးနှစ်နေရောနည်းနည်းဝေး
နည်းနည်းလောက်ရှိရောမတက်ဘူးကျန်
ဒါ
ပေမဲ့ဟိုစီစီတွေက
စီစီတဲ့ဒီစီစီတဲ့င
ါစီပွားအချိန်ညောအကိုဘလို့
စီပွားအချိန်ညောစီပွားအချိန်ညောဟိုမင်းကတော့တဲ့ပူဆိုးမြင်ခင်က
ပူဆိုးလာ
ရောနှုတ်နဲ့ဟိုမင်းကတော့ရာရာရောရာ
နှုတ်နဲ့တော့ထဲရနို
င်ရောနှုတ်အောင်နဲ့လာတဲ့နဲ့ခိုးကတော့သိသုတ်ဆက်ကိုပြရတဲ့သိနေဆက်ရတယ
်နည်းလားတနေသားတန
ေသားကျွန်တော်ကသိနေဆက်ဆိုဈေးကိုမြင်ရတယ
်တနေ့မှလား
တလားတလားကတော့တရခေါက်သေးတာခေါက်တာပ
ေ
ါ့ဩဒီဇယ်ဈေးကြီးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေ
းကြီ
းကခင်ဗျာတစ်တလုံးငါးပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ဟုတ်လို့ငါတော့ကျွန်တော်မလုပ်ဘူးဟုတ်လေရေရေ
ငါလာမဖမ်းရရင်တော့ခင်ဗျလုပ်ရမရှိတော့ဘူ
းပေါ့ရှိ
ဩ
ကိုလီထားမှရော
အဲ့လိုမျိုးစဉ်းစားမိတဲ့အခါရှိလာတခါလေးကျတော့ငားရတာနဲတဲ့အခါကျစိတ်ပူမိတာပြီပါစဉ်းစား
စိတ်ပူရောလား ခေါ်ရခေါ်ရကိုပဲရှိတယ်လို့အဲ့ရောနေရောကိုဖီရကိုမရောတော့ရေချောက်မြောက်နေကြစိတ်ကူမြောက်ရ
ပြည်မျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါတယ်ကြောင်းလစ်လာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဒီကွက်စီဝါရေးစနစ်အရာကြောင့်ပါအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါဒါပေမဲ့ရှိနေတဲ့ငါးမျိုးစိတ်တွေမပြတ်တုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါးဖမ်းနေတာတွေကိုလည်းအချိန်မီဟန်တန်းပေးနိုင်ဖို့လိုအပ်ပါတယ်အဲဒီလိုမှမလှုပ်ဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်ငါးမျိုးစိတ်တွေပြတ်တုံးပြီးဒီပိမျိုးရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပြည့်စည်သွားရမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။ပိတ်တဝဲငါးလုပ်ငန်းပုံမှုတွင်ကျေစီဖို့နဲ့ပတ်သက်ပြီးကိုဇော်ဝင်းလိုင်ဆွေးနွေးတင်ပြပေးထားတဲ့မြမရေးဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်နဲ့အတူအထူးအစီအစဉ်ဖြစ်2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘာရီရလိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်ကအစီအစဉ်ရေးသားပြီးမိုင်အင်ဂျင်နိုင်နဲ့ကိုရန်နိုင်တို့ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်။
ဒီနေ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမရနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လဲပတ်ခဲ့ပါတယ်။ငါးရက်တာခီးစဉ်အပြီးနိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆိုရှင်းမျက်နှာလောက်ရှိပြီးနိုင်ငံသဘောတူညီချက်တွေနိုင်ငံသဆွေးနွေးမှုတွေနိုင်ငံယီမန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမရရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြီးတော့မှမြန်မာအစိုးရနဲ့တရုတ် CITIC ကုမ္ပဏီတို့ကြောက်ဖြူရည်နဲ့စိတ်ကံမှုပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်တိတ်မကြခင်ရောက်ရှိလာတဲ့ခီးစဉ်မှာလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံအပေါ်ကူညီမှုယင်းနှိမ့်နှံမှုစိတ်ဝင်စားမှုအခြေအနေဘယ်လိုရှိနေသလဲတရုတ်ရဲ့ကြီးမားလာတဲ့ယင်းနှိမ့်နှံမှုစီမံကိန်းကြီးတွေကိုရှင်းပြိုင်စိန်ခေါ်နိုင်စွမ်းရှိပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပတ်အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘက်ကဘယ်လိုအကျိုးမြတ်တွေရလိုက်သလဲဆိုတာကိုလေ့လာကြည့်ကြအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှိတ်နိုင်ငံတွေပေါ်ထားတဲ့အရေးမူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy ဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလိုလွယ်လွယ်ပြောရရင်အရှိတ်မျော်မူဝါဒကနေအရှိတ်မှအကောင့်ထည်ဖို့ဆိုတဲ့မူဝါဒအဖြစ်ပြောင်းသွားခဲ့တာပါ။လောလောဆယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်ဘာတွေလှုပ်ချင်ကြိုင်ချင်တယ်ဆိုတာပေါ်လာပါလိမ့်မယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘက်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်အဲ့ဒါကတော့စစ်တွေစိတ်ကန်းနဲ့ပလဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စပလဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပန်းဆက်သွယ်ရေးအတော့ကိုခတ်ခဲတဲ့နိုင်ငံအရှေ့မြောက်ဖက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလမ်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါ။အိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်သင်းမော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြစ်ကြောင်းအတိုင်းပလောဝအထိဆန်တဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲဒီလမ်းကြောင်းကနေတဆင့်ကုန်စီကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်းနဲ့ထဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ။အ
ိန္ဒိယဘက်ကနောက်ထပ်အားစိုက်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအ мян လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါ။အထူးသဖြင့်မြန်မာနိုင်ငံချင်းပြည်နယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်။အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းပြည်နယ်ကိုဖျက်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာကြား Tamune Mori Nezagani the Sin Kida Din Baska Pisabo Kida Ne Kongi Neza Pyatan Tala Name Nanga Moto in Pyatan Tala is the Bodu Sajo Choso Yelunga Satinbo Neza Zidi Miano Punlepo the Bodu Gajar Elo Tiabare Pudrajinaja Bajana Chadigaro Indiagani Mabago Kuni Bira Kisaba Gusso in Nanga Kongoyama Yibare Kleeli the Simi Indiabaga Tizi Sien Kanda Lotabi Nobang Wiji Twacha, India Bagale, the Bankuni Melu Kan and Tabare, Leshi, India, Shiao, Tudizna, Tanaha, Baganga, Zidi, Kuzan, the soup, even Tainan Yen Lunga, Lobin is low. Yazin Siberi Taku de Male, Siberi Tudizna, Binaibu, Tanaka, Solo Pune, Pigabare.
Leshi Chanti, India Suyaha, Tuye, Lampan Setter, Yi Kakabi, Silesi, Shimia, Pinari, Tapan, Punjui, Lungari, Dwellaupe, Yimanja Tabi, Nyama Pet Chan Kuni Mune, Yini Lunamu, Lunia, Duyabare, India Nyama Tai, Donanya, Nezagani to say, Gondwebu Suragale, Edi Sierre, Pinene, Lukan Yame, Gondwe, Lungam Titamu, Taiti, Chichime, Bono, Matuya Divau. ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း960ကျော်လောက်ပဲရှိသေးတာမို့ပြောပါလောက်အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုးစလောက်ပမာဏလို့တော့ပြောနိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။အိန္ဒိယဟာသူ့ပြည်တွင်းမှာကိုစီးရဲတဲ့ပြည်နယ်တွေအများကြီး Babu, Dadimaka, India Yinin Yonemu yet the Bawaguga, a door lego, chain you be, lean and ne, and eat hashivari, Dadang Lem Yamanang and Yinin Yonemu, Neba the Lu, Shidina Simangin Regale, Nequi Luna, Duyavari, Dilo Chini Alma, Dio Ye, Yamanang and Drinciwai, Nepe, Chetrimuku, Shinjai Nainzuan, Mishibabu, Akusuin Dioha, India the Motiago, don't you may, Yinin Yonemu Pamana, Jimare, W. Yinet, Sikan Simangin Gudang.
สัตว์ตินไล่နိုင်มาบิบลูเวฟิฟิอินเดียตํารายะคีเซนอภีทุบยันจะมาญมาซวยะยะต้ายดาละนกายอปวยซีดิเนญญัยลงงานเซนซองยะมูริโกอภีวาทอกกันดโลดิโมคราซีเฟเรบีดองซุปอทอนลายีญมาโกสะอคุณีเปดวาเมโลจินญาเกวาเรดาเปญชุบทวินนันเนเดยะคันปีเนอยีญมาซวยะภีเซนซองยะนีดาริโกอาเปกุณีดวาเมโลซุไลเดตั่วตุคีเซนฮาซีบวายเนยะนีเมียวนะมูตั่วจีจีเจเจอปันปูมะพิษเซบิเม
အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံရရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အပိထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ်။သတင်းစာဆရာဦးစီစုအောင်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အပိမှာတော့အထူးအစီအစဉ်ဖြစ်2018အပိမှာတော့အထူးအစီအစဉ်ဖြစ်2018အပိမှာတော့အထူးအစီအစဉ်ဖြစ်2018အပိမှာတော့အထူးအစီအစဉ်ဖြစ်2018အပိမှာတော့အထူးအစီအစဉ်ဖြစ်2018အပိမှာတော့အထူးအစီအစ ပါပါရှင်နှစ်ခုကာလအလရဲ့အတွင်းမှာအထူးအစီအစဉ်ဖြစ်နေဒီတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားကြပါမယ်။2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပွဲစုစုံသတင်းကတော့နာမည်ကြီးတွေလိမ်မတော်မတရားလုံးမှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါ။အားလုံးထဲမှာလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တ
ူကစက်တင်ဘာလမှာပဲထောင်နဲ့ချမှတ်လိုက်ပြီးတော့တချင်ကအမေရိကန်နေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်သူ့ရဲ့တချင်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို၂၀၀၄ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိန်စော်ကားမှုပြုခဲ့တယ်ဆိုတာတက်တေခိုင်လုံးလို့ပြည်တံ၃ခုချခံရပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဇီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲဒီနောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားမှာပါ။ဟာ
ဒေးဟာဒေးဟာဒေ
းဟာဒေးဘ
ယ်လိုဆိုင
်2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လို့သူဟာဗီဝိုင်းစတိုင်းကိုနယူးယောက်ရဲတပ်ဖွဲ့ကမူတိုင်းမှုလိန်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအဲ့ဒါကိုညှင်းဆိုခဲ့ပါတယ်။ဇူလိုင်လမှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ် Suzuban to Shrekhane, Chamuma, the Mugo Diazuja, Pala Libro, Yashitari, a Chalegia, Tugo, a Musian Bomelola, Pulu Suvai. Do ye shinigaro?
Sexual assault is a serious crime, but falsely accusing someone of sexual assault is also a
crime. တဲ့ဆုံးတယောက်ကိုလိန်ဆော့ကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြင်မှုဖြစ်ပါတယ်လို့ပြောပါတယ်။ဟာဗီဝိုင်းစတိုင်းရဲ့အမှုကနေစပြီးတော့#MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီးပွားရေးနိုင်ငံရေးနဲ့အမျိုးသားညီညွတ်ရေးလိန်ဝိုင်းဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရ ဝယ်ဆောင်တဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုပ်ငန်းဝင်တွေမှာဖြစ်တဲ့လိန်မိုင်းဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလုံဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတယ်။ဒီလိုမျိုးအစ်လီနိုင်ငံကကျင်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီးရှစ်ဆယ်နှစ်ယောက်ကကော်ဇောင်းနေရှောက်လမ်းမှာစီဒန်လမ်းလျှောက်ပြခဲ့ပြီးတော့ ဒီလိုမျိုးအနိုင်ကျင့်ခံရတဲ့မျိုးသမီးတွေနဲ့တူတူသူတို့တွေလည်းရက်တည်ပေးနေတယ်ဆိုတာကိုပြခဲ့ပါတယ်။ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2008ခုနှစ်အနုပညာလောကသားတွေရဲ့သတင်းကိုအခုဆက်ကြည့်အောင်ပါနော်။ ဖေဗရူလာမှာအမေရိကန်ပြည်ထောင်စုကတီဗီသကဝိုင်းတင်ဆက်သူနာမည်ကြီးလူမဲမျိုးသမီးအော်ပရာဝင်းဖရီနောက်ပြီးတော့မင်းသားကြီးဂျော့ချ်ကလူနီနဲ့ဒါရိုက်တာစတီဗင်စပီဘတ်တို့မတ်ဖော်အဝါလိုက်စ်ကျွန်တို့တို့အသက်တွေအတွက်ခြေတွက်ပွဲဆိုတဲ့ဝါရှင်တန်မြို့တော်မှာကျင်းပတဲ့လူမှုဆွေးနွေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ်။ ဖလော်ရီဒာပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြည့်ခတ်မှုဖြစ်ပွားပြီးတော့လူဆက်ခွနဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထင်းကျော်ရေလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူမှုစုရုံးပွဲဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့တချိန်ကနာမည်ကျော်ဗီဒယ်လဖွဲ့တွေကဒရမာသမားရင်ဂိုစတားကိုပြည်မာကြီးကဘာဂင်နမ်နန်းတော်မှာမက်လာကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ ရင်းကိုစတားကဂီတာအလောက်ကမှာသူ့ရဲ့အလို့ကျွေးပြုမှုတွေဒုတိယမြောက်အလိဇဘက်ဘီယမာကြီးကသူ့ရဲ့ကောင်းပွဲပေးလိုက်တာဖြစ်ပြီးတော့သူတို့အဖွဲ့တွေကဖောမက်ကာနီကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆယ်ဘွက်ချင်းချင်းခံရပါတယ်။မလောက်မှာပဲအမေရိကန်ရက်အဆိုတော်ဒီအမ်အက်စ်တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်တန်ချခံရတာပါ။သူကဒေါ်လာ1.8ခွန်တန်အခွန်ရှောင်နေဆိုပြီးတော့ ဒီမှာတရိစံအမဲလိုက်မှုနဲ့ထောင်နဲ့ငါးနှစ်ချလိုက်ပါတယ်။ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူကန်တင်ခဲ့လို့အမကန်နဲ့ပြန်လှုပ်ပေးထားပါတယ်။ဒီကိစ္စကိုသူ့ရဲ့ပြည်သက်တမ်းမောင်များစွာကစိတ်ဝင်စားနဲ့စောင့်ကြည့်နေခဲ့တာပါ။ဘောလီဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအများများရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလီဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလိုတောင်ပြောထိုင်ပါတယ်။
And last, but certainly not least, for music. The prize is awarded to Damn by Kendrick Lamar.
If you like my American Piazuma, rap a sura, Kendrick Lamaga, do you date a damn ne, bullies a guitarsu, chimney and canary, but tomorrow's on rap a sura, Pitawai? နောက်ဆက်ခုနှစ်ခုနဲ့အေဘီလာမှာထုတ်လိုက်တဲ့သူ့ရဲ့ဒေတာပြားကခေတ်တဲ့အမေရိကန်နိုင်ငံသားအာဖရိကန်နယ်ဝါရီရဲ့ပွဲလေးရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်မန်ကိုထင်ရှားပြတဲ့စာသားတွေဒေတာတန်ရှင်တွေနဲ့တချင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ပိုလီစာဆုချီးမြှင့်ရဲ့ဖွဲ့ကအခြေကျလိုက်ပါတယ်။မင်းသားကြီးရာဆယ်ခေါကလည်း အေဘီလာမှာပဲလေးလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ကလဒီယေတာရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်းပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအနုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲဒီကနေပြီးတော့စုစုပေါင်းဒေါ်လာ 2.8 တန်းရရှိခဲ့တာပါ။အေဘီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့
My advice for anybody out there who's going through depression, and we all go through it,
which is find good people to talk to. And here's the thing, too. I just experienced
this. Today, I'm going to talk to you about this. 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 I'm going to talk to you about this.
Because we said to ourselves, what if we should do something new? Just to see these copies of ourselves from
1979. ever gida apwe kwe twa pyo hne paung 35 ne twin ma patthama au song chain phin ne tchin de bou pyan pyo lou phit de so de tchin ma di tchin ko ro december la ma phyo pye me lo tu lu ga pyo ba yi.ဇူလိုင်လမှာနာမည်ကျော် British အဆိုတော်ကြီး Cliff Richard တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုဂ္ဂလိကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အဲ့ဒီအမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။ Cliff Richard ကတချိန်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုရယ်ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟန့်ရင်နဲ့တင်ပြရိုက်ခုပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှိနေတွေက Cliff Richard ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပေနဲ့သူ့ရဲ့ကိုရီးယားကိုယ်တိုင်လွတ်လပ်ခွင့်ကို BBC ကအချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့လည်းရပိုင်းအတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်။ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါရည်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝက်ထားခဲ့ပါရည်။နာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါ။သူကလိင်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိင်လူချစ်သူအတိုင်းအဝိုင်းကဝိုင်းပြောလို့အခုလိုမျိုးလှုပ်လိုက်တာပါ။ Red and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တယောက်အနေနဲ့တရုတ်ဆောင်ရမှာဖြစ်ပြီးတော့သူက1980ပြည်လွန်နဲ့1980ပြည်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည်သက်သာကန်ဖွင့်တဲ့ယောက်ျားရောင်ဆောင်လူစိုးကြီးဒန်တီတက်စကီးအနေနဲ့တရုတ်ဆောင်ရမှာပါဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ရှင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါရင်မင်းသားကြီးဂျော့ချ်ကလူနီကတော့ဝင်ဝင်အများဆုံးမင်းသားဖြစ်နေဩဂုတ်လမှာပဲကြေညာခံရပါတယ်သူပိုင်တဲ့တက်ကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အိမ်မှာဝင်ငွေအများကြီးတိုးသွားခဲ့တာပါ။အသက်58နှစ်အရွယ်မှာမင်းသားကလူနီက2019ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနှစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239သန်းရရှိခဲ့လို့သူ့ရဲ့35နှစ်တာအနုပညာသက်တမ်းတစ်ချောင်းဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါရဲ့အခုလာမှာလေအော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ဒရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားတစ် The Old Man and the Gun ရုပ်ရှင်ကားအထက်မှာသူ့အနုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူးဒါမင်းလေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးမယ်လို့ပြောချင်ပါတယ်အသက်22နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီးရက်ဖို့ကပြောသွားပါတယ်နောက်အနုပညာလောကကနေအားယူသူတဦးကတော့ဒန်နီဘွားဖြစ်ပြီးသူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ရည်ရဲ့ဒါရိုက်တာဖြစ်ပါရင်ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါရင်စက်တင်ဘာလမှာပါရီမြို့တော်က Saint Laurent Fashion Show မှာတော့ Eiffel မြော်စင်အမှကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးအခြားဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါ၏။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ချက်စည်းကမှာရက်40အစီအစဉ်နဲ့ရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ Ben
Affleck yes sir.
သူအရေးဆွဲတဲ့ပြဿနာကဟိုးအရင်ကလေးကရှိနေခဲ့တာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါ၏။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလဲအရက်ဖြတ်ဈေးကန်ကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဈေးကန်တော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပရိသတ်တွေကိုအထူးကျေးဇူးတင်ကြောင်းလဲသူပြောသွားခဲ့ပါတယ်။ အော်တိုဘားလအတွင်းမှာအမေရိကန်မှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလည်းတွေ့ရတယ်လို့ပြောရပါမယ်။ Rap ဆိုတော့ Kanye West ကသမရရဲ့ Over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန့်ခွန်းစကားတွေပြောသွားပြီးတော့သမရ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကာကွယ်ပြောသွားခဲ့တာပါ
။ The liberal will try to control a black person through the concept of racism because they know that we are very proud, emotional people. So when I said I like Trump to like someone that's liberal, they'll say, "Oh, but he's racist. You think racism can control me?"
သမရထရမ့်ကလည်းသူပြောတာသဘောကျအောင်ရပါရဲ့။ Kanye West ကမက်တဲ့ရဲ့သမရထရမ့်ကိုဖတ်ပြီးတော
့ I love this guy right here. Let me get this guy. I love this guy right here.
ဒီလူကကျွန်တော်ချစ်တယ်လို့ပြောသွားပါရဲ့။အော်တိုဘာလာမှာပဲဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish နယ်ပါရှင်နေအိုကော်နာက Irish Muslim ငယ်ငယ်ရင်းနဲ့ပေါင်းစည်းကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေးမောင်မှာသူတို့ဒလိထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါရဲ့။အော်တိုဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဘီရိုကျွန်းသူအဆိုတော့ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘောပွဲညမှာပွဲလည်ရင်နာချိန်ဖျော်ဖြေဖို့ရွေးချယ်ခံရပေမဲ့ညင်းလိုက်ပါရဲ့။အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြရဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားရဲ့ရက်တည်နေပါရဲ့ဆိုတာပြသတဲ့အနေနဲ့ရီဟာနာကအဲ့လိုညင်းလိုက်တာလို့ US Weekly and Entertainment Tonight သတင်းမှာဖော်ပြပါရဲ့။ဒါနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရပါဘူး။ဘရစ်ဟာမျိုးသမီးပေါ့ဂီတာအဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့တချင်ကလည်းထူးနာမည်ကျော်ကြားတဲ့ Spice Girls အဖွဲ့ကတော့ဗြိတိန်နိုင်ငံမှာဖျော်ရည်ခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်။ဒါမဲ့လည်းဘလုံးသမားဒေးဗစ်ဘက်ခမ်ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးရောဖြစ်နေမယ်လို့တခြား Spice Girls အဖွဲ့ဝင်တွေကပြောတာပါ။Victoria Beckham က fashion designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်ရှုပ်ပါတယ်။ November လမှာပဲ America မှာတော့ California rap အဆိုတော့ Snoop Dogg တရား Hollywood ကြော်ကြောင်းမှုလမ်းပေါ်မှာမှတ်ကြောင်တင်ခံရပါတယ်။သူကအင်းနှင်းလက်မှုရုပ်တံအစီအစဉ်မှာနာမည်ကြီးတဲ့ Mother Stewart နဲ့ပေါင်းပြီးတော့ Mother and Snoop's Pork Lard Dinner ဆိုတဲ့ချနီးပြုံနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင
အေးတနာကျော်စူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာရုပ်ကလေးတွေနှစ်ဆင်ထုတ်လို့ရမှာဒီနှစ်အတွက်တော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့ပုံသူရုပ်ကိုလည်းထုတ်လုပ်လိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်စင်တာဘိုးဘိုးကြီးတူဟာမိဂိုခေါင်းနိုင်ငံဆင်လာရမယ့်အစားအထက်မြင့်အဆောက်အဦပေါ်ကနေကျိုးနဲ့တွေ့ဆင်းခဲ့ပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကအတင်ပြပေးထားပါတယ်ရှင
်။စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေနှစ်ဆင်ထုတ်လုပ်တာမှာဒီနှစ်အတွက်ကတော့ဗီဒီယိုဝင်ကြီးချုပ်ထရီဆာမေရဲ့ပုံသူအယုတ်ကလေးကိုလည်းထုတ်လုပ်ထားပါတယ်။ဒီအယုတ်ကလေးတွေကိုဂါဂါနဲ့ဒါမှမဟုတ်ချီးပါနေတဲ့အယုတ်ကလေးတွေလို့ခေါ်ကြတာဖြစ်ပြီးတော့ပုံသူအယုတ်ကလေးတွေဟာပေါင်းမီချွတ်ပြီးချီးပါနေတဲ့ပုံလေးတွေပါအယုတ်ကလေးတွေဟာလေးလက်မလောက်ရှိပြီးကျွေးနဲ့လှုပ်ထားတာပါ။ဝန်ကြီးချုပ်ထရီဆာမေဟာသူ့ရဲ့ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit အစီအစဉ်ကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပြီးအခုလိုချီးပါနေတဲ့ပုံသူအယုတ်ကလေးထုလုပ်ခံရတဲ့အတွက်ကောင်းချီးပေးခံရတယ်လို့ယူဆနိုင်တာလည်းဖြစ်ပါတယ်။ကက်တလိုးနီးယားဒေသခံတွေဟာခရစ်စမတ်အတွက်ခရစ်တော်မွေးဖွားတဲ့အခမ်းပြုလုပ်ပြင်ဆင်ရမှာမိသားစုတွေတငယ်ချင်းတွေသတိထားမိအောင်အဲ့ဒီအယုတ်ကလေးတွေကိုထည့်သွင်းပြင်ဆင်ထားတတ်ကြပြီးတော့ကံကောင်းချီးပွားစီတယ်လို့ယူဆကြတာလည်းဖြစ်ပါတယ်။
ဂျမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုးဘိုးကြီးတို့ဟာမိဘခေါင်းနိုင်ငံဆင်းလာရမယ့်အစားအထက်မြင့်အဆောက်အဦကြီးပေါ်ကနေကျိုးနဲ့တွဲဆင်းခဲ့ပါတယ်။စိတ်နစ်လို့လည်းခေါ်ကြတဲ့ဆန်တာဘိုးဘိုးကြီးဟာသူ့ရဲ့ slash လဲပေါ်ကနေလက်ဆောင်ထုတ်ကြီးပြုတ်ကျသွားတဲ့အတွက်ဒီအဆောက်အုံတစ်ခုမှာခဏနားရတဲ့ပုံစံဇလန်းဖန်တီတရုပ်ဆောင်ခဲ့တာပါ။လေးတွေကလည်းကျိုးနဲ့ဆင်းလာတဲ့ဆန်တာကိုအသေးတရားရနဲ့အောက်ကနေကြည့်နေခဲ့တာပါ။ ကလော့ဖ်တာဝါအဆောက်အုံရဲ့24တန်းမှာရှိတဲ့ကဘာလက်ခီးသွားတွေအလားများတဲ့ကော်ဖီဆိုင်တဲကိုလည်းလက်ဆောင်ထုံကြီးနဲ့ဝင်သွားခဲ့ပြီးကလေးတွေကိုလက်ဆောင်တွေပေးခဲ့ပါတယ်
တော်တော်ကခရစ်စမတ်ပွဲဆင်နွှဲကြဖို့ပြင်ဆင်နေကြတယ်လို့ဂျေရုဆလင်မြို့မှာလည်းပွဲတော်ကိုဆင်နွှဲဖို့အတွက်ဆန်တာကလော့စ်ဘိုးဘိုးကြီးကလှူဆော်နေပါတယ်။သူဟာခရစ်စမတ်တစ်ပင်တွေကိုအလကားပေးဝေခဲ့တယ်လို့အားလည်းရဲ့အပန်းပြေဖို့စိတ်ခံစားမှုတွေကိုလည်းဝင်မြခဲ့ပါတယ်။ဂျေရုဆလင်မှာဆန်တာကလော့စ်အဖြစ်သရုပ်ဆောင်တဲ့အီဆာခါစီစီယာဟာသူ့ဘာသာတိဆောက်ထားတဲ့ကြောက်တုံးဂူကြီးထဲမှာခရီးအမိသားစုတွေကိုတွေ့ဆုံနှုတ်ဆက်ဓာတ်ပုံရိုက်တာတွေလုပ်ခဲ့ပြီးအိုးစတီယူဟောင်းတိုင်းပေါ်ကနေခရစ်စမတ်တစ်ပင်တွေလာယူကြဖို့ဒေသခံတွေကိုလှူဆော်ခဲ့ပါတယ်။ဂျေရုဆလင်စီပင်ကအခုလိုမျိုးအစီအစဉ်ကိုပြင်ဆင်ကျင်းပတာဖြစ်ပြီးတော့အားလည်းရရာသီမှာအစ္စရေးပြတိုက်ကလည်းလာရောက်လည်ပတ်တဲ့ခရီးရန်တွေအတွက်ထူးခြားခြားပြသဖို့ပြင်ဆင်မှုတွေလုပ်ထားပါတယ
်။မခင်ယူထွင်းတဲ့ကိုငင်းညံတို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းလီလိုင်းစီစင်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာကိုအသိပေးပါစီရှင
်။ကောရှိမြတ်ပြ။တခိုင်ဒေသကလွယ်လူစစ်စီရင်နေပြီးအသီးသီးကဆေးလှုပ်ရှားမှုတွေအလုံးကိုလေးလာကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာချက်ဟာအစိုးရလုပ်နေတဲ့ပြည်ရင်းညီညာရေးကိုတကယ်ပဲအထောက်အကူဖြစ်စေသလား။ဒါမှမဟုတ်မြန်မာစစ်တပ်ကလူလူတင်မြောက်တဲ့အစိုးရရဲ့ဩဇာအောက်မှာမရှိတဲ့တိကျအင်အားစုဖြစ်ရှိနေတဲ့သဘောမြင်ရတာမို့လို့ငြိမ်းချမ်းရေးမှာအစိုးရတဲ့မြန်မာစစ်တပ်ရဲ့အရေးပါမှုပိုးပြီးတော့ထင်ပေါ်လာသလား။ဒါမယ့်အင်္ဂါနေ့တဲ့လီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပေါင်ဆွေးနွေးမဲ့သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့တဲ့လီလိုက်စီစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုအီးမေးလ်နဲ့ဖြစ်စီစာနဲ့ဖြစ်စီပြပို့ထားလို့ရရပါတယ်ခင်ဗျာ။ VOA ကနေပြီးတော့ဖိတ်ခေါ်ပါတယ်။
အင်္ဂါညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဒေသစံကြီးစီနီနှောင်းပိုင်းအခြေအနေကအင်ဒိုနီးရှားနိုင်ငံစန်တာကမ်းနှောင်းဒေသတစ်လျှောက်ဆူနာမီရေဆိုင်းလုံးကြီးတွေရက်ခတ်သွားခဲ့လို့သစ်ဆုံးသူရေတွက်222ဦးထိလက်တလောကောက်ရရှိထားပြီးတော့လူပေါင်း843ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးဒဏ်ရာရှိတယ်လို့ဒီအင်ဒိုနီးရှားကပ်ဘေးအန်ရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကဆိုပါတယ်။အထူးကဲ့အသေးပျောက်စီးရင်လက်တလောအချိန်အထိကိုတွက်ချက်ကောက်ယူဒဏ်ရာဖြစ်တာမို့လို့စီးရင်ဟာဒီထက်တောင်မှပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားကျက်စီနီဖွဲ့ကပြောပါတယ်။စန်တာကမ်းမြောင်ဒေသမှာရှိတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသဂျဗာကျွန်းရဲ့ဆရမ်နဲ့ပဒလမ်ဒေသအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံရဲ့ကပ်ဘေးအန်ရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကပြောပါတယ်။ဆီးရီးယားနိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နင်းနေရေးနိုင်ငံတကာညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brett McNutt ဟာယာရုကနေပြီးတော့နှုတ်ထွက်သွားပါတယ်။ Mr. McNutt ယာရုကနေပြီးတော့နှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကစင်နေကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတစ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားအလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတစ်ဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲ့ဒီမှာရဲတပ်သားအောင်ကျော်တက်ပျောက်ဆုံးသွားတာဖြစ်တယ်လို့ဖော်ပြပါတယ်။သူကိုတွေ့ရှိတဲ့အချိန်မှာမျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့တစ်ဆုံးခဲ့တာလို့ဖော်ပြပါရတယ်။တိုက်ပွဲတွေမှာခြားရဲတပ်သားတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါရတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်တွင်မှဒေသခံရခိုင်တိုင်းသားတစ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေမီရှင်းလေးစစ်စင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါရတယ်။ VOA ကရတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့မွတ်စလင်ကျေးရွာအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါရခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီက20:00နာရီအထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမ်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသဆင်အောင်ပါ
This program has come to you from the Voice of America, Washington.
Welcome.